ကမ္ဘာမှာအလျင်မြန်ဖွံ့ဖြိုးနေတဲ့အာရှဒေသမှာမြန်မာနိုင်ငံဟာပုံမှန်မဟုတ်ပေမဲ့စီးပွားရေးလုပ်ငန်းတွေနဲ့ယင်းနှိမ့်မြှုပ်နှံသူတွေအတွက်အလားအလာကောင်းတွေရှိတယ်လို့ကမ္ဘာတဝန်းတိုးတက်ပြောင်းလဲနေတဲ့စီးပွားရေးအခြေအနေတွေကိုလေ့လာနေတဲ့အဖွဲ့တစ်ခုကပြောလိုက်ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာအစောပိုင်းအဆင့်မဲ့အစောပိုင်းအဆင့်မှာပဲရှိသေးတဲ့အတွက်စီးပွားရေးအစပြုလုပ်နိုင်ဖို့အားသာချက်တွေရှိနေတယ်လို့ McKinsey Global Institute MGI ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီအခြေအနေကိုကောင်းကောင်းစီမံခန့်ခွဲသွားမယ်ဆိုရင် 2010 တုန်းကဒေါ်လာ45ဘီလီယံရှိခဲ့တဲ့မြန်မာနိုင်ငံရဲ့စီးပွားရေးဟာ2030ခုနှစ်ရောက်ရင်ဒေါ်လာ200ဘီလီယံကျော်အထိတိုးတက်သွားနိုင်တယ်လို့ MGI ရဲ့လေ့လာချက်ကခန့်မှန်းပါတယ်။လေယာစိုက်ပျိုးရေးကဏ္ဍကမဟုတ်တဲ့အလုတ်အကိုင်း10,000ကျော်ကိုဖန်တီးပေးနိုင်လိမ့်မယ်လို့လည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ Unique Opportunities Major Challenges ဆိုတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီအစီရင်ခံစာထဲမှာပဲစီးပွားရေးရည်မှန်းချက်တွေပြည့်မီအောင်လုပ်တဲ့နေရာတွေမှာတွေ့ရနိုင်တဲ့စိန်ခေါ်မှုတွေနဲ့ဖွံ့ဖြိုးမှုတိုးတက်အောင်လှုပ်တဲ့ကိစ္စတော်တော်များများကိုလည်းထောက်ပြထားပါတယ်။စီးပွားရေးတိုးတက်ရေးအတွက်လှုပ်တဲ့အစီအစဉ်တွေကိုမချမှတ်နိုင်ဘူး။ထိထိရောက်ရောက်အကောင့်ထဲမပေါ်နိုင်ဘူးဆိုရင်တော့လက်ရှိနာမည်ကောင်းရနေတာတတိနဲ့အကောင့်မြင်မှုတွေဟာမြန်မြန်ဆန်ဆန်ပဲပျောက်ကွယ်သွားလိမ့်မယ်လို့ McKinsey Global Institute ရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ရှင်။